စနေနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။တောက်ချာနေ့မနေ့ကကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီရဲ့ဗီဒီယိုကွန်ဖရင့်အစည်းအဝေးမှာမြန်မာနိုင်ငံအကြောင်းအစီအခံဆွေးနွေးခဲ့ကြတာတွေကိုနားဆင်ရဖို့ရှိပါတယ်။ကျွန်မအင်ဂျင်နိုင်ပါရှင်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့85ကြိမ်မြောက်ထွေထွေညီလာခံရဲ့လုပ်ငန်းစဉ်တစ်စိတ်တစ်ပိုင်းဖြစ်တဲ့တတိယကော်မတီမှာအလွတ်သဘောကျင်းပတဲ့ဗီဒီယိုကွန်ဖရင့်ဆွေးနွေးပွဲကိုအောက်တိုဘာလ23ရက်နေ့ကပြုလုပ်ခဲ့ပါတယ်။အဲဒီမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်Christine Sherinda Bugana နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Thomas Andrews တို့အသီးသီးအစီရင်ခံစာတင်သွင်းခဲ့ကြပါတယ်။မြန်မာနိုင်ငံဆိုင်ရာနယူးယောက်ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းကလည်းဒီအစီရင်ခံစာတွေနဲ့ပတ်သက်လို့တုံ့ပြန်ပြောဆိုခဲ့တယ်လို့ဗြိတိန် American ဥရောပသမဂ္ဂအပါအဝင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလည်းသူတို့ရဲ့သဘောထားတွေကိုတုံ့ပြန်ဆွေးနွေးခဲ့ကြပါတယ်။အထူးသဖြင့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်မြန်မာရွေးကောက်ပွဲအခြေအနေနဲ့ပဋိပက္ခတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်အခြေအနေရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးစတာတွေကိုအဓိကဆွေးနွေးခဲ့ကြပါတယ်။အချိန်2နာရီလောက်ကြာတဲ့ဗီဒီယိုကွန်ဖရင့်အစည်းအဝေးမှာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Sherinda Bugana ကသူ့ရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်လို့ပထမဦးဆုံးအစီရင်ခံတင်ပြခဲ့ပါတယ်။အဲ့ဒီမှာသူသတိပေးထားတဲ့အချက်ကမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာမြန်မာစစ်တပ်ကလွှမ်းမိုးထားဆဲရှိသေးတဲ့အကြောင်းအခုလိုထောက်ပြသွားပါတယ်။
As the Secretary General highlighted, the democratic transition requires full civilian control over governance.
ကုလသမဂ္ဂအတွေ့အမှုချုပ်မိမောင်ထိုးပြထားတဲ့အတိုင်းဒီမိုကရေစီအသွေးကူးပြောင်းရေးမှာအယက်သားအုပ်ချုပ်မှုအပြည့်အဝရှိဖို့လိုအပ်ပါတယ်။ဒါပေမဲ့တရားစီရင်ရေးအပိုင်းမှာရောအုပ်ချုပ်ရေးအပိုင်းမှာပါစစ်တပ်ကဆက်လက်ပြီးတိတိတသားထိန်းချုပ်ထားဆဲရှိပါတယ်။မြန်မာနိုင်ငံရင်ဆိုင်နေရတဲ့အခြေအနေတွေကိုဖြေရှင်းဖို့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြုပြင်ပြောင်းလဲရေးကြိုးပမ်းမှုတွေကိုလည်းတက်မတော်ကဆန့်ကျင်နေဆဲဖြစ်ပါတယ်။မြန်မာအစိုးရအနေနဲ့လည်းလှုံ့ဆော်မှုတွေနဲ့ခွဲခြားဆက်ဆံမှုတွေကိုပြက်ပြက်တသားရပ်တည်ကင်တွယ်ခြင်းမပြုဘူးဆိုရင်ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေထိခိုက်မှုတွေရှိနေပါလိမ့်မယ်လို့သူကပြောသွားတာပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးစုံစမ်းစစ်ဆေးရေးမှုအသစ်ဖြစ်လာတဲ့ Thomas Andrews ကလည်းသူ့ရဲ့ပထမဆုံးအစီအခံစာကိုကုလသမဂ္ဂအထွေထွေညီလာခံကိုတင်သွင်းခဲ့တာဖြစ်ပါတယ်အခုတတိယကော်မတီအစည်းအဝေးမှာဗီဒီယိုကနေတဆင့်အစီအခံတင်ပြရမှာနိုဝင်ဘာလရွေးကောက်ပွဲဟာနိုင်ငံတကာစံချိန်စံညွှန်းနေနဲ့မကိုက်ညီဘူးလို့အတိအလင်းထောက်ပြပြောဆိုသွားပါတယ်
But it is already clear that the upcoming elections will fail to meet these standards.
လာမယ့်ရွေးကောက်ပွဲဟာနိုင်ငံတကာစံနှုန်းတွေနဲ့မကိုက်ညီဘူးဆိုတာရှင်းနေပါတယ်။လူမျိုးဘာသာကွဲပြားမှုကိုအခြေခံပြီးမဲပေးခွင့်ညှင်းပယ်ခံထားရတာကြောင့်ဒီရွေးကောက်ပွဲဟာလူထုရဲ့ဆန္ဒသဘောထားကိုရောင်ပြန်ဟပ်နိုင်မှာမဟုတ်ဘူးလို့ကျွန်တော်ရဲ့အစီရင်ခံစာမှာဖော်ပြထားပြီးဖြစ်ပါတယ်လို့ Thomas Andrews ကပြောသွားတာပါ။ဒါ့အပြင်ရခိုင်ကရင်ရှမ်းကချင်စတဲ့ပြည်နယ်တွေမှာမဲဆန္ဒနယ်မြေတွေဖျက်သိမ်းခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ဟာပွင့်လင်းမြင်သာမှုမရှိဘူးလို့လည်း Thomas Andrews ကဝေဖန်ခဲ့ပါတယ်။ရခိုင်ပြည်နယ်မှာဖြစ်နေတဲ့မြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တိုက်ပွဲတွေမှာမြန်မာစစ်တပ်ကအင်အားအလွန်ကျွန်းသုံးနေတဲ့အခြေအနေကိုလည်းသူကအခုလိုအစီအခံတင်ပြခဲ့ပါတယ်။
I have received reports of the indiscriminate shelling and targeting of villages and non-military targets in Rakhine.
ရခိုင်ပြည်နယ်မှာတပ်မတော်ရဲ့ဂျက်တိုက်လေးတွေ၊ရေတပ်သင်္ဘောတွေနဲ့မြေပြင်တပ်ဖွဲ့တွေဟာခွဲခြားဆက်ဆံမှုကင်းမဲ့စွာနဲ့တိုက်ခတ်တိုက်ခိုက်နေတဲ့တဲ့တွေရရှိခဲ့ပါတယ်။အထူးသဖြင့် AA အဖွဲ့ကိုထောက်ခံသူလို့တန်တရားရှိသူတွေရဲ့အိမ်နေတဲ့ရွာတွေကိုလည်းစနစ်တကျမီးရှို့ဖျက်ဆီးခဲ့တယ်ဆိုတော့အစီရင်ခံစာတွေလည်းကျွန်တော်တို့ရရှိခဲ့ပါတယ်လို့သူကပြောသွားတာပါမြန်မာနိုင်ငံဆိုင်ရာနယူးယောက်ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကတော့မြန်မာအစိုးရအနေနဲ့ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်ကိုကြိုးပမ်းအကောင့်ထဲဖော်နေတယ်လို့အခုရွေးကောက်ပွဲမှာလည်းအားလုံးပါဝင်ခွင့်ရရေးအပြင်မွစလင်ကိုယ်စားလှယ်လောင်းအယောက်30ဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့လည်းတုံ့ပြန်ပြောကြားခဲ့ပါတယ်ရှင်